လက်ရှိမြန်မာပြည်ရဲ့နိုင်ငံရေးအခြေအနေကိုဒေါ်စန်းစန်းမှုဘယ်လိုများမြင်ပါသလဲခင်ဗျ။
ကျမကနိုင်ငံရေးလဲဟိုဖေဖေနဲ့တုန်းကပဲလှုပ်တာပါ။ဟိုဖေဖေကလည်းနိုင်ငံရေးမလှုပ်ပါနဲ့လို့မှာခဲ့တယ်လေ။မဆုံးခင်။အဲ့တော့ကျမကဘာမှနိုင်ငံရေးမလှုပ်ပါဘူး
။ဟုတ်ကဲ့ဒေါ်စန်းစန်းမှုရောပါတီထောင်မှုအစီအစဉ်ရှိပါလားခင်ဗျ
။မရှိပါဘူးဖေဖေကကျမကိုအဲ့ဒီမဆုံးခင်ပေါ့နော်။တော်တော်စောစောတည်းကနိုင်ငံရေးမလှုပ်ပါနဲ့တဲ့။အခုအချိန်မှာနိုင်ငံရေးလှုပ်ဖို့ကောင်းတဲ့အချိန်မဟုတ်ဘူးတဲ့။အဲ့လိုပဲကွာကိုအေးစစ်စစ်ပဲနေပါဆိုပြီးမှာခဲ့တယ်ဖေဖေအခုနေတက်ရှိချင်ရှာရှိရင်လည်းဖေဖေနိုင်ငံရေးလည်းလုံမှာမဟုတ်ပါဘူးနောက်ပြီးတော့ပါတီလည်းထောင်မှာမဟုတ်ပါဘူ
းဘာကြောင့်လဲမှာ
ကြောင့်လဲဝင်မှာမဟုတ်ဘူးကျမဖေကိုကြော်ပြီးဘာမှမလုပ်ပါဘူးကျမဒီလိုပဲနေမှာပါပဲ
ဟုတ်ကဲ့ဝင်းကြီးကျောက်ကဒီလိုနိုင်ငံရေးမလုပ်ဖို့ပြောဆိုခဲ့တာဘာကြောင့်လို့များထင်တယ်ခင်ဗ
ျမပြောတာဟိုချိန်ထဲကသူစိတ်ရက်ဆရာကြီးရှိလို့ဖြစ်မှာပေါ့
ဒါပြင်ဟိုအမတို့မိသားစုကတခြားပုံကိုယ်တွေပါတီထောင်ပြီးရွေးကောက်ပွဲဝင်ဖို့စီစဉ်နေတာရောဘယ်လိုမြင်ပါလဲခင်ဗျာ
အဲ့ဒါတော့ကာယကံရှင်ကိုယ်တိုင်ပဲသွားမင်းမင်းရင်ကောင်းပါလေဒီလေဆိုတာကတော့အဲ့ဒီဒေါ်သန်းသန်းတို့တယောက်ပဲရှိပါလေလေဒေါ်သန်းသန်းတို့ကိုမေးကြည့်ဖို့ကောင်းပါလေ
ဟုတ်ကဲ့
ဟုတ်ဥအောင်တော့မပါဘူးပေါ့နော
်
ကိုအောင်ဟိုမှာပဲလေ
ရွေးကောက်ပွဲမြန်မာပြည်ပြန်ပြီးဝင်နိုင်တယ်ဆိုတာမျိုးကောလာဟလတွေဖြစ်လို့ပါကျွန်တော်ကမအားလို့များတည်တယ်လို့မိကြတယ
်မကြပါဘူးခဲ့တာတော
့ဟုတ်လားဗမာတခြားဟိုအခုအဲ့တော့ဗာဒီများ
ဗာဒီများ
လုံနေတာဖြစ်သေးတယ
်ဖြစ်သေးတယ်ဖေဖေဟိုနင်းပေါ့နော်ဟိုမွေးနေ့လို့ဖေဖေဆုံးတဲ့နှစ်ပတ်လည်နေ့လို့အဲ့ဒီမှာပဲဘာသာရေးနဲ့ပတ်သက်ပြီးတော့အဲ့ဒီဖေဖေနိုင်ငံရေးသမားဆိုလည်းနိုင်ငံရေးမိတ်ဆွေတွေပေါ့နော်အဲ့မိတ်ဆွေတွေဒီမှာခုံကြီးဆုံးကတဲ့အဲ့မိဆွေတွေကိုကျွေးတယ်၊မွေးတယ်အဲ့ခါနဲ့အဲ့လိုပဲနှစ်ပတ်လည်တော့လုပ်ပါတယ်။နောက်ဟိုမွေးနေ့ကြလို့ရှိရင်လည်းဥနုသာဝရရံမုံငွေဖွဲ့ဆိုပြီးရရှိအဖွဲ့ဆိုပြီးမှလည်းဘာမှမရှိပါဘူး။ဥက္ကဋ္ဌလည်းမရှိဘူး၊ဒုတိယဥက္ကဋ္ဌလည်းမရှိဘူး၊တွင်းရင်းမှုလည်းမရှိဘူး၊ဘာမှမရှိဘူး။အဲ့ဒီဟိုစိတ်တူတဘောတို့ကျမတို့၂ယောက်၃ယောက်ပဲအဲ့လိုငွေလေးပါလေးစုပြီးတော့စည်ရုံုံပါတဲ့စာရေးဆရာတွေပေါ့နော်။ဟိုမမမကြမ်းဖြစ်နေတဲ့စာရေးဆရာတွေကိုဖေဖေတို့ရည်စူးငွေလှူလိုက်တာပါပဲအဲ့ဒါပဲကျွန်မလုပ်တယ
်ကျေးဇူးပါပဲခင်ဗျ
ဟုတ်ကဲ့